စကိုင်းတိုင်းခင်ဦးမြို့နယ်အလဲရှိုးချေးရွာမှာစစ်ကောင်စီတပ်တွေထွက်သွားပြီးတဲ့နောက်တေဆုံးနေတဲ့ရုပ်အလောင်း၈လောင်းကိုတွေ့ရှိရတယ်လို့မျက်မြင်တွေ့ရှိသူတွေက VOA ကိုပြောပါတယ်ဂျပန်မျိုးနယ်တဲကချေးရွာတွေမှာဆိုရင်လဲစစ်ကောင်စီကဒီနယ်မြေရှင်းလင်းရေးလုပ်နေတာတလနီးပါးရှိနေပြီးနေအိမ်3000လောက်နီးပါးမီးလောင်ကျွမ်းခဲ့တယ်လို့အရက်သားတချို့လဲဖမ်းဆီးတပ်ဖြတ်ခံရတယ်လို့အကူအညီပေးနေသူတွေကပြောပါတယ်ခင်ဦးမျိုးနယ်နဲ့ဂျပန်မျိုးနယ်ဘက်ကအခြေအနေသတင်းပေးပို့ချက်ကိုတော့ကိုဇော်ဝင်းလိုင်ကပြောပြမှာပါရှင
်စကိုင်းတန်းရွှေဘိုခရိုင်ခင်ဦးမျိုးနယ်အလဲရှိုးချေးရွာကိုဒီဇင်ဘာ28ရက်မနေ့အာယုံတက်ချိန်မှာရောက်ရှိလာပြီးနယ်မြေရှင်းလင်းရေးတွေလုပ်ခဲ့တာပါ2023ခုနှစ်ဇန်နဝါရီလ2ရက်စစ်ကောင်စီတပ်တွေခြေရွာတွေကထွက်ခွာသွားချိန်မှာတိုက်ဆုံနေတဲ့ရုပ်အလောင်းတွေကိုတွေ့ရတယ်လို့မျက်မြင်တွေ့ရှိသူဒေသခံကာကွယ်ရေးတပ်ဖွဲ့ဝင်တဦးကပြောပါတယ
်အလောင်းတွေကမနေ့ကစစ်တပ်ထားခဲ့တဲ့ဟာတွေကတတော်ကိုရုပ်ပြစင်ကြယ်နဲ့ပုတ်ပွားနေပြီးရှစ်လောင်းပေါ့နော်အဲ့ဒါကတော့စစ်တပ်ထားတွေကပေါ့ဇွားပြေမှာထုတ်စစ်တပ်ထားတဲ့ဟာတွေပဲကျွန်တော်တို့ကပေါ့နော်ဒီစက်တွေရတာပေါ့အခုတော့လူလက်ပိုင်းတွေပဲပေါ့နော်ကျွန်တော်အများကြီးကတော့လူလက်ပိုင်းတွေပဲအဲဒီတယောက်ကိုပဲကျွန်တော်မြေမြုပ်ထားတဲ့တလောင်းကတော့အဖိုးရဲ့တယောက်အသက်ကျွန်တော်တို့90နဲ့80သားမှာအဲရှိနေပေါ့နော်
တိဆုံးသူတွေဟာအလဲရှိုးကျေးရွာကဒေသခံတွေဖြစ်ပြီးအမျိုးသား6ယောက်နဲ့အမျိုးသမီး2ယောက်တို့ဖြစ်တယ်လို့ဆိုပါတယ်တိဆုံးနေတဲ့ရုပ်အလောင်း4လောင်းကိုအလဲရှိုးကျေးရွာရဲ့တောင်ဘက်ရေကန်ဟောင်းကြီးထဲမှာတွေ့ရှိခဲ့တာဖြစ်ပြီးရွာရဲ့အရှိတောင်တောင်ရွာအပြင်ဘက်မှာ2လောင်းနဲ့ရွာရဲ့အနောက်ဘက်နေရာတချို့မှာနှလောင်းကိုတွေ့ရှိခဲ့တာလို့ပြောပါတယ်စစ်ကောင်စီကကျေးရွာထဲဝင်ရောက်ချိန်မှာထွက်မပြေးနိုင်ပဲပိတ်မိနေခဲ့တဲ့ရွာသားတွေဖြစ်တယ်လို့ဒေသခံကာကွယ်ရေးအဖွဲ့တွေကပြောပါတယ်ဒီရုပ်အလောင်းတွေတွေ့ရှိမှုနဲ့ပတ်သက်လို့စစ်ကောင်စီပြောခွင့်ရသူကိုဆက်သွယ်ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးဒီပဲရင်မြို့နယ်တွေကကျေးရွာတွေကိုလည်းစစ်ကောင်စီကပြီးခဲ့တဲ့ဒီဇင်ဘာလ2ရက်ကစပြီးနေနေရှင်းလင်းရေးလုပ်နေတာအခုဆိုတလရှိသွားပါပြီဒီတလအတွင်းဒီပဲရင်မြို့နယ်တွေကကျေးရွာ30နီးပါးကနေအိမ်3000ခန့်မိလောင်ကျွမ်းခဲ့တယ်လို့စစ်ပြေးဒုက္ခသည်တွေကိုအကူအညီပေးနေသူတဦးကပြောပါတယ
်။မိရှို့သွားတာအားလုံးပေါင်းဆိုရင်အိမ်ကြီး3000ကျော်ရှိပါ။ကျေးရွာ30လောက်ရှိပြီ။အားလုံးပေါင်းကျွန်တော်တို့ကြည့်တာကဒီအစီအချမ်းက19ရွာ၊ဟိုဘက်က10ရွာလောက်နဲ့ဆိုတော့19ရွာ30လောက်ရှိပြီ။ဘန်းကလာ10ယောက်ကျော်15ယောက်လောက်ရှိရပြီ။အသက်ကတက်ထားကြတာကကျွန်တော်တို့ဒီတော့ဆိုခုနကဦးလောက်ရှိတော့ပြီ။မိချို့ပြီးတော့တက်ထားကြတာ။တချို့ကြတော့လေခုနကလိုဖမ်းခေါ်သွားရင်းနဲ့အိမ်မှာအသက်ကြီးပြီးတော့မိချို့ထားကြတာလေအဲ့ဒါမျိုးကျွန်တော်တို့ကြည့်ရတယ်
။ဒေသခံပြောတဲ့အရသာတည်ဆုံမှုနဲ့ဖမ်းဆီးခံရမှုတွေနဲ့ပတ်သက်လို့ VOA ကတိကျအတည်ပြုလို့တော့မရသေးပါဘူး။ဒေသရင်းရှိတဲ့စစ်ပြေဒုက္ခသည်တောင်းနေပါဟာတောတောင်နေနဲ့ဘုံကြီးကျောင်းတွေမှာနေထိုင်နေရပြီးဆန္ဒရိက္ခာအခက်အခဲတွေကြုံနေရတယ်လို့ဒေသခံတွေကပြောပါတယ်။အခုလိုနေအိမ်နေမီးရှို့ခံရတဲ့အထက်မှာစစ်ကောင်စီကလေကြောင်းကပစ်ခတ်လို့ခလင်းငယ်တွေအပါအဝင်73ဦးတေဆုံးခဲ့တဲ့လက်ရက်ကုန်းကျေးရွာလဲပါဝင်ခဲ့ပါတယ်။လက်ရှိအချိန်ထိဒီပဲရင်မြို့နယ်တွေကကျေးရွာတွေကိုစစ်ကောင်စီတပ်တွေကနေမြေရှင်းလင်းရေးတွေလုပ်နေပြီးဒေသရင်းပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ရေးတင်းမာနေပါတယ်ခင်ဗျာ။